ဖေဖော်ဝါရီလ3ရက်နေ့ကစပြီးအရတားအစိုးရကောင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်ကပ်ွက်တဲ့လမ်းပေါ်ထွက်ဆန္ဒပြတာတွေဟာ14ရက်ရှိလာပါပြီ။ဒီဆန့်ကျင်ရေးမှာကျောင်းသားလူငယ်တွေ၊အလုပ်သမားနဲ့အစိုးရဝန်ထမ်းတွေ၊ထင်မော်ကြော်ကြားသူတွေနဲ့ဘာသာပေါင်းစုံတိုင်းရင်းသားလူမျိုးစုတွေလည်းပူးပေါင်းပါဝင်နေကြတာပါ။တရင်နှစ်ပတ်ကြာဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာပဲလုံခြုံရေးတပ်ဖွဲ့တွေကိုလည်းအာဏာပိုင်တွေကတိုးမြှင့်ထားပါတယ်။ဒါပေမဲ့လည်းအာဏာပိုင်တွေမျက်စိရှိမှောက်ပါပဲ။ညီညာနဲ့နီလန်းနဲ့ပုံစံမျိုးစုံဆန္ဒပြနေကြတာပါ။ဆန္ဒပြတင်ငေတာတစ်ခုအဖြစ်လက်ပတ်ကျိုးညီတွေကိုချီထိုးပေးနေပြီးလူချင်းတဲ့သူရှိရင်အခမဲ့ဝင်ခါရင်ဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်နေတဲ့မတ်ရမင်းခင်ကတော့သူ့လိုလူငယ်တွေရဲ့အနာဂတ်အတွက်အခုလိုလမ်းပေါ်ထွက်ဆန္ဒပြတာလို့ပြောပါတယ
်။အခုလိုမျိုးမတရားကြီးတိတ်ပိတ်တာကြီးကိုဘယ်သူမှလက်မခံနိုင်ဘူးလေ။ညီမတို့လူငယ်တွေနဲ့ပူဆိုးတာပေါ့။ညီမတို့မှာတန်တန်းတွေအများကြီးရှိတယ်။ဒါဆိုပြီးရင်ညီမတို့နောက်လာမယ့် generation သူတို့တွေကိုဘယ်လိုပြောရမလဲအရင်ခေတ်ကလူမျိုးနေလုံးပိတ်ပြီးတော့နေလုံးပိတ်တဲ့ခေတ်ကိုပြန်မရောက်စီခင်ညီမတို့ခေတ်တော်ကဆိုလို့ရှိရင်ကျောင်းမဆုံးရင်လည်းဒါမိတာပြေဆိုတဲ့ပုံစံမျိုးလေးရှိရလေညတော့အဲ့လိုခေတ်ကိုပြန်မရောက်စီခင
်ဆန္ဒပြသူတွေကိုလုံခြုံရေးအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းမဲ့အန်ဒီရီကိုကာကွယ်တဲ့အနေနဲ့ကားပြတ်ဟန်ဆောင်တာကားရီရင်တွေကိုအချိန်နှင်းနှင်းမောင်းလာလို့ပုံစံတင့်တဲ့လှုပ်ရှားမှုတွေကိုလည်းဒီတစ်ပတ်ထဲမှာပဲဆက်တွေ့ခဲ့ရပါတယ်ဒီလှုပ်ရှားမှုတွေကိုအာဏာပိုင်တွေကတံပြန်မှုပြင်ဆင်ခဲ့ပြီးနောက်မှာတော့လူကူးမြင်းများတွေကနေအုပ်စုဖွဲ့လမ်းကူတာမီးပွိုင်းထိန်မှာဖက်နှက်ကျိုးချီတာအိတ်ပေါက်နဲ့ကြက်သုံကောက်တာမျိုးတွေလိုတခြားပုံစံသစ်တွေနဲ့လူငယ်တွေဥဆောင်လှုပ်ရှားတာတွေလည်းရှိလာပါတယ်။လမ်းပေါ်ထွက်လှုပ်ရှားမှုတွေတာမကဝန်ထမ်းတွေအလုံးမစင်းပဲအမှုနည်းနဲ့အာဏာဖီဆန်ကြတဲ့လှုပ်ရှားမှုတွေကြောင့်ဗန်လုပ်ငန်းနဲ့ဆက်သွယ်ရေးလုပ်ငန်းအပါအဝင်လုပ်ငန်းတော်တော်များများလည်းရပ်ဆိုင်နေပါတယ်။အနာဖီဆိုင်ရေးစီရင်လှုပ်ရှားမှုမှာပါဝင်ကြရတဲ့အတွက်စောင့်နေရေးအခက်အခဲကြုံရမှာကိုတစ်ဖက်တလန်းကကူညီဖို့ကြိုးစားသူတွေလည်းရှိပါတယ်။ဒီပညာတက္ကသိုလ်ကျောင်းသူတို့ဖြစ်တဲ့မှတ်မြင်စုမြင့်ကတော့ဆန္ဒပြလှုပ်ရှားမှုမှာပါဝင်အခက်အခဲကြုံနေရတဲ့ဝန်ထမ်းတွေကိုထောက်ပံ့နိုင်အောင်အစားအသောက်ရောင်းရင်းရန်ပုံဝင်ရှာနေပါတယ်။
အဓိကတော့ဟိုဒီအာနာရှင်စစ်လက်ကြံဆောင်တော့ရခင်ကတော့တိုက်ဆိုင်ရမှာပဲပေါ့နော်အဆုံးဆုံးဖြစ်ညီမတို့လည်းတက်တက်တက်တက်တအားနေပေါ့ဒီစီဒီမှာတက်လန်းလူလန်းပြဖို့တော့ပါဝင်မယ်ဒီပေါ်ပြီးဒီလမ်းပေါ်မှာလည်းဒီအာနာရှင်စစ်လက်မကြံဆောင်မရှိညီမတို့ကတော့လမ်းပေါ်ချီဆန္ဒပြနေမှာပါပဲမဟုတ်
နိုင်ငံအနှံ့ဆန္ဒပြလှုပ်ရှားမှုတွေတရင်နှစ်ပတ်ကြာတဲ့အထိအရှင်ရောမသွားသေးရာကြောင်းအာနာပိုင်တွေကနှိမ်နှင်းမှုဖက်စီအေးအေးယူဖို့ကြိုးပမ်းတာတွေလည်းရှိနေပါတယ်ဒီလိုစိန်ခေါ်မှုတွေရှိနေပေမဲ့လည်းအောင်မြင်တဲ့အထိစူးစမ်းသွားဖို့ရည်ရွယ်ထားတယ်လို့လည်းရန်ကုန်မြို့ကဆန္ဒပြလူငယ်တဦးဖြစ်တဲ့ကိုကျော်စင်တန်းကပြောပါတယ
်။နောက်အခုဆိုရင်ဒါစစ်စိုးရအောင်ဆန့်ကျင်နေတာအပြေကိုဆက်ပြီးဆန့်ကျင်နေတာကျွန်တော်နှစ်ပတ်ရှိပေါ့နော်။ကျွန်တော်လူငယ်တွေကလည်းညီမျိုးစုံနဲ့စစ်မျိုးဒီစစ်စိုးရကိုကျွန်တော်တော်လှန်ဆန့်ကျင်သွားမှာဖြစ်ပါတယ်။ဟုတ်ကဲ့။ကျွန်တော်စစ်စိုးရလည်းကြဆုံးပါစေ။ဒီအနာကျင်စီစီလည်းကြဆုံးပါစေ။ကျွန်တော်အဲ့အတွက်ဘယ်လိုပဲဖြစ်ဖြစ်ညီပေါင်းစုံနဲ့ကိုယ်လည်းသွားမှာဖြစ်ပါရဲ့။ဆက်ကျင်သွားမှာဖြစ်ပါရဲ့။ဟုတ်ကဲ့
။ရန်ကုန်မန္တလေးနေပြီးတော့ပါဝင်မြန်မာနိုင်ငံတွေရအနှံ့မှာဒီကနေ့လဲဆန္ဒပြဝေတွေဆက်လက်ဖြစ်ပွားနေချိန်ဆန္ဒပြလှုပ်ရှားသူတွေကိုဖမ်းဆီးတာဝန်ဟန်းထုတ်တာတွေရှိနေပါတယ်။ရင်းမြစွာဆန္ဒပြသူတွေကိုဖမ်းဆီးအရေးယူတာအင်အားသုံးတာတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကသတိပေးနေတယ်လို့အာဏာသိမ်းလိုက်တဲ့လုပ်ရက်အပေါ်အရေးယူတန်ခတ်မှုတွေချမှတ်တဲ့နိုင်ငံတွေလည်းတိုးလာနေပါသေးရှင်။